နော်ကိုရီးယား၊ဗင်နီဇွဲလားနဲ့အီရန်နိုင်ငံတွေအပေါ်အမေရိကန်ကတပ်အင်အားသုံးတဲ့ဗျူဟာအတိုင်းတခြားသူရဲ့ဆန့်ကျင်ဘက်နိုင်ငံတွေအပေါ်ကျင့်သုံးမှုသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့အမျိုးသားလူညွန်ရေးအဖွဲ့ကအာရုံစိုက်လာတဲ့သဘောကိုတွေ့လာရပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့အခြားနိုင်ငံပြည်ပကတွေမှာဂျားဝင်ပတ်သက်မှုမလုပ်လို့တဲ့အချက်ကြောင့်ဒီလိုတပ်အင်အားသုံးမဲ့ချင်းချောင်းမှုကိုသိစိုးရင်စရာမရှိဘူးလို့ဝေဖန်သုံးသပ်သူတွေလည်းရှိပါတယ်။ VOA သတင်းတော့ Brian Patton ရဲ့သတင်းလွှာကိုတော့မမ်းမြသစင်အောင်ပြောပြမှာပါ။
သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့ဆန့်ကျင်ဘက်နိုင်ငံတွေအရေးနဲ့ပတ်သက်လာရင်စီရေးအရာချင်းချောက်ပြောဆိုလေးရှိပါတယ်။ဒီအပေါ်မှာ The Brookings Institution က Michael O'Hallan သူ့အမြင်ကိုအခုလိုပြောပါတယ်
။ It's not a bad thing for a president to be a little bit of a peacenik even though you don't really think of President Trump as being
သမ္မတထရမ့်ကိုပျော်ပြောင်းတဲ့သဘောထားရှိသူလို့မမြင်ရင်တောင်စစ်ကိုမလိုလားတဲ့သူတယောက်လို့မြင်ရင်တောင်မဆိုးပါဘူး။တကယ်ကသူကစစ်ကိုမလိုလားတဲ့သူပါ။
သမ္မတထရမ့်ကမြောက်ကိုရီးယားကိုအမြဲဒေါသတကြီးချင်းချောက်နေတဲ့အပေါ်မှာသုံးသပ်သူတွေအမြင်ကတော့ဒါဟာမြောက်ကိုရီးယားခေါင်းဆောင်ကိုနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးပွဲစကားဝိုင်းကိုရောက်လာအောင်ခေါ်တဲ့သဘောပဲဖြစ်တယ်လို့ပြောကြပါတယ်။ဒါပေမဲ့လည်းအခုလက်ရှိမှာတော့မြောက်ကိုရီးယားကပဲ့ထင်းတဲ့ဒုံးကျည်စမ်းသပ်ပစ်လွှတ်တာနဲ့မြောက်ကိုရီးယားရဲ့ကုန်တင်သင်္ဘောကိုကြောင်မီးသွေးတင်ပို့မှုပိတ်ပင်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုပြီးAmerican ကဖန်စီထိမ့်သိမ်းထားတာတွေကြောင့် American နဲ့မြောက်ကိုရီးယားအကြားဆွေးနွေးမှုတွေမှာသဘောတူညီချက်တစုံတရာမရဘဲရပ်ဆိုင်းနေတာပါ။ Iran အပေါ်စီရေးအရာချင်းချောက်မှုတွေဟာလည်းတကယ်က Iran ရဲ့ nuclear နဲ့ပတ်သက်တဲ့စိတ်အားထက်သန်နေတာတွေကိုအဆုံးသတ်စေချင်နေတာဖြစ်တယ်လို့ Venezuela ကိုစစ်တပ်ဆီလွတ်တာဟာလည်းအာနာရှင် Venezuela သမ္မတ Nicolas Maduro ကိုဖြုတ်ချလိုရင်းအတွက်ဖိအားပေးတာလို့ယူဆနိုင်ပါတယ်။အီရန်ကိုတားဆီးဖို့အမေရိကန်ကရည်ထဲတိုက်ခိုက်ရေးအဖွဲ့ကိုမြေထဲပင်လယ်ထဲကိုစေလွတ်ခဲ့ပါတယ်။ပန်တဂွန်စစ်ဌာနချုပ်ကအရှိအလေပိုင်းဒေသကိုတပ်အင်အား3,000စေလွတ်ဖို့ပြင်ဆင်နေတဲ့သတင်းတွေအပေါ်မှာငင်းဆူနေတဲ့ကြားတွေကပဲသမ္မတထရမ့်ရဲ့တပ်အင်အားပြချင်းချောက်လူတွေသဘောကိုတွေးရပါတယ
်။ Now, would I do that? Absolutely. But we have not planned for that.
ကျွန်တော်တပ်တွေလွှတ်မလား?လွှတ်မှာပေါ့။အစီအစဉ်တွေတော့မလွှတ်ရသေးပါဘူး။လုတ်ချင်မှလည်းလုတ်မယ်။လို့ရင်တော့ဒီထက်ပိုများလိမ့်မယ
်သမ္မတထရမ့်ကပဋိပက္ခကြီးကြီးမားမားတွေမှာပါဝင်ပတ်သက်လူတွေသဘောမရှိပေမဲ့သူ့ရဲ့ကြမ်းတမ်းတဲ့အပြောအဆိုတွေကြောင့်စန့်ကျင်ဘက်နိုင်ငံတွေကသူ့ရဲ့ချင်းချောက်မှုတွေကိုအလေးအနက်သဘောထားကြပါတယ်လို့ The Brookings Institution က Michael O'Hallan ပြောပါတယ
် I think people who watch his personality who watch his threats don't doubt that there's a part of his
ကျွန်တော်အတင်သမ္မတရဲ့စိတ်နေစိတ်ထားသူချင်းချောက်တာတွေကိုတေချာလေ့လာကြည့်ရင်သူချင်းချောက်နေတယ်လို့လို့ဖို့အခွင့်အလမ်းနဲ့တယ်ဆိုတာမြင်နိုင်ပါတယ်
။စီရေးအရာချင်းချောက်တာဟာတကယ်တော့အန္တရာယ်များတဲ့ကစားနည်းတစ်ခုပါ။ဒါကအန္တရာယ်များတယ်လို့အတွေ့အချက်မှားသွားရင်ကဘာရန်ဖြစ်သွားနိုင်ပါတယ်။စစ်မဲ့ဖြစ်နိုင်ခြေရှိတာကိုသိရတဲ့အန္တရာယ်ခတွင်းဝါအထိတိုးဝင်စွန့်စားလို့တဲ့သမ္မတထရမ့်ပြည်မူဝါဒကိုထောက်ခံသူတွေရှိတယ်လို့ဒီလိုဖိအားတွေကတကယ်တော့ပိုပြီးဆိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်ရှင်။